အကြံပေးကင်က American ကမ္ဘာသတင်းမီဒီယာဌာန USATN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck က VOA သံနှင်ဌာနကဝိုင်းရင်သတင်းသမား LG Beverage ကို VOA ရဲ့ယာယီဒါရိုက်တာဖြစ်နေခန့်အပ်လိုက်ပါတယ်။အခုလို VOA ယာယီအကြီးအကဲဖြစ်နေခန့်အပ်တာကို Mr. Peck ကအင်္ဂါနေ့မှာဝန်ထမ်းတွေကိုအီးမေးလ်ပေးဖို့ကြေညာခဲ့တာဖြစ်ပြီး American အစိုးရထောက်ပံ့ပေးထားတဲ့တခြားပင်မသတင်းမီဒီယာတွေအတွက်ယာယီအကြီးအကဲအမည်စင်းတွေကိုပါပေးပို့ခဲ့တာပါ Mr. Bybridge ဟာ2006ခုနှစ်ကစပြီး VOA ရဲ့ Eurasia ဌာနခွဲ Director ဖြစ်နေတာဝန်ထမ်းဆောင်နေတာဖြစ်ပြီး Russia, Ukraine, Armenia, Georgia နဲ့ Balkan ဒေသတွေမှာရှိတဲ့ VOA ပရိသတ်တွေအတွက်အစီအစဉ်တွေကိုတာဝန်ယူပြီးထုတ်လွှင့်ပေးသူဖြစ်ပါတယ်။သူဟာ Albania ဌာနရဲ့အကြီးအကဲဖြစ်လဲတာဝန်ယူနေသူပါ။ Colombia တက္ကသိုလ်ကနိုင်ငံရေးသိက္ခာပါရဂူဘွဲ့ရထားတဲ့ Mr. Bybridge ဟာအယ်ဘေးနီးယားအကူပြောင်းကာလဒီမိုကရေစီခီးချမ်းအပါအဝင်စာအုပ်ပေါင်း၄ဥကိုရေးသားခဲ့သူဖြစ်ပါတယ်။ဒီလအစောပိုင်းတုန်းက USAGM အကြီးအကဲတွေကလက်အောက်ခံသတင်းဌာနတွေကအကြီးအကဲတွေကိုအလုပ်တွေဖြုတ်မပစ်ခင်ရပ်ပိုင်းတွင်မှာပဲ VOA အကြီးအကဲဖြစ်တာဝန်ယူထားတဲ့ Amanda Bennett နဲ့ဒုတိယအကြီးအကဲတို့ကနှုတ်ထွက်သွားခဲ့တဲ့နောက်မှာ Mr. Bybridge ကိုအခုလိုခန့်အပ်လိုက်တာဖြစ်ပါတယ်။အခုလိုခန့်အပ်လိုက်တဲ့အချိန်ဟာ VOA ရဲ့သတင်းတိကျမှုပေါ်မှာစောင့်ကြည့်စစ်ဆေးမှုတွေအချိန်ညှင့်လာနေတဲ့ကာလလည်းဖြစ်ပါတယ်။အချိန်နဲ့မှာပဲ USAGM တွေက Cuba အသံနဲ့ဌာနရုံးတွေယာယီလက်ထောက်အကြီးအကဲဖြစ်တဲ့ Jeffrey Scott Shapiro လွတ်လပ်တဲ့အာရှတန် RFA ရဲ့ယာယီအကြီးအကဲဖြစ်တဲ့ Prem Swasran Ponnadurai အရှိလေပိုင်းသတင်းမီဒီယာကွန်ရက်အတွက်Kelly Sullivan နဲ့လက်လက်တဲ့ဥရောပအတန်အတွက် Daisy Sandler တို့ကိုယာယီအကြီးအကဲတွေဖြစ်နေခန့်အကြောင်းကြေညာခဲ့တာပါ